ကာဇာနဲ့နေစာကိုပြန်လဲထိချုပ်နိုင်ပြီလို့အစ်ဆွေးကအင်္ဂါနေ့ကပြောလိုက်ပါတယ်နောက်ထပ်ဒီအချက်မျိုးထပ်မဖြစ်အောင်ကာဇာအတွင်းမှာပြောင်းလဲတွေလို့ဖို့အစ်ဆွေးစစ်တပ်ဟာထိုးစစ်အဆင့်ကိုကူးပြောင်းသွားပြီလို့အမှ
68
အသိပိုက်ခံပါလက်စတိုင်းနယ်မြေကကုလသမဂ္ဂဒူစားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းမှုလင်းဟက်စတင်းစ်ကသတင်းထုတ်ပြန်ပြောပါတယ်။ဒီချိန်မှာပဲအစ်ရွေးနဲ့သွေးကြီးညီညွတ်မှုနဲ့ထောက်ခံမှုကိုပြသတဲ့အနေနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ဟာလာမယ့်ရက်ပိုင်းမှာအစ်ရွေးကိုသွားမယ်လို့နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုဝင်ရှိသူမက်သျူးမီလာကပြောပါတယ်။